Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2019ခုနှစ်ဇွန်လ18ရက်စနေနေ့ညပိုင်းညနေပိုင်း VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်အသံလွှင့်နေပါပြီရှင်။ကျွန်မခွန်ညိုပါခုညနေအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်နိုင်ပါစနေနေ့ညနေခင်းသတင်းတွေကိုရှားဖောင်းတဲ့သူကြီးညာပေးသွားမှာဖြစ်ပါတယ်။ FBI ညွန်ကြားရေးမှုကိုဖျောက်ချဖို့သူ့ကိုပြောတဲ့သူကအဲ့ဒီမှုနဲ့ပတ်သက်ပြီးတော့သူ့ကိုစုံစမ်းစစ်ဆေးနေတာဟာမတမာတဲ့အွန်လန်းနီတုံးတာဖြစ်တယ်လို့ American သမ္မတ Donald Trump ကပြောလိုက်ပါတယ်။ American စစ်သင်းဘောနဲ့ Philippine ကုန်သင်းဘောတစ်စင်းစနေနေ့အစောပိုင်းကဂျပန်ကမ်းလွန်ပင်လယ်ပြင်မှာတိုက်မိပြီးတော့အမေရိကန်ဘက်ကသင်္ဘောသား9ယောက်ပျောက်ဆုံးနေတယ်လို့အမေရိကန်ရေတပ်ကပြောပါတယ်။ဂျေရုဆလင်မြို့ဟောင်းနာမှာပါလက်စတိုင်းလူမျိုး3ယောက်ကတိုက်ခိုက်ခဲ့တာကြောင့်အစ္စရေးရဲမီတူသေဆုံးသွားခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ခင်ဗျာ
။အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းဆောင်ပါတွေဆက်သွင်းပေးမယ့်ချက်တွေထဲမှာတော့အမေရိကန်ကျူဘာဆက်ဆံရေးအရင်သမ္မတဥဘာမာရဲ့ကျူဘန်ဆောင်ရွက်ချက်တွေကတချို့ကိုသမ္မတထရန့်ကပြင်ဆင်ပြောင်းလဲဖို့ဆောင်ရွက်နေတဲ့အကြောင်းနိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့အတူထိုင်းနိုင်ငံမြန်မာတန်ယုံကအမှုရမ်းတဦးထိုင်းနိုင်ငံရဲ့ ठी စုကြီးပေါက်သွားပါတယ
်။လမ်းပေးမှာပဲသူတို့လာပြီးတော့မှရောင်းနဲ့ထိုင်းထူတယ်ကြီးရနေပြီးတော့သူကဝယ်လိုက်တာပေါ့နော်။ဝယ်လိုက်တဲ့ဆိုတော့တလိကျဝယ်ခံလိုက်တော့အဲဒီတဲကသူကထူအောင်ကို80နဲ့
ထိုင်းဘန်ငွေတန်း30ပေါက်သွားတဲ့ ठी စုအကြောင်းကိုတော့ထိုင်းမြန်မာတန်ယုံတာမန်မြန်မာနိုင်ငံကူးလက်မှတ်ဌာနကရဲမှုကြီးရဲ့ပြောပြချက်နဲ့တူနှာစင်ကြရပါပါရခိုင်မြောက်ပိုင်းမှာအကြမ်းဖက်ခံခဲ့ရတဲ့ဒေသတွေကစစ်တပ်နဲ့လုံခြုံရေးတပ်တွေပြန်ရုပ်သိမ်းတာဆော်လွန်သေးတဲ့အကြောင်းရခိုင်မျိုးသားပါတီကပြောပါတယ်။ဘာကြောင့်ဒီလိုပြောတာလဲဆိုတာကိုလည်းနှာစင်ရမှာပါအခုတော့နောက်ဆုံးရထားတဲ့ထိတ်တန့်ရနိုင်ငံတကာသတင်းတွေကိုကိုရန်လိုက်နဲ့ရှားဖောင်တို့ကပြောပြပါမယ်ရှင
်။ FBI ညွန်ကြားရေးမှူးကိုဖျောက်ချဖို့အတွက်သူ့ကိုပြောတဲ့သူကအဲ့ဒီ FBI အရာရှိကိုဖျောက်ချမှုနဲ့ပတ်သက်ပြီးတော့သူကိုစုံစမ်းစစ်ဆေးနေတာဟာမတမာတဲ့အောက်လန်းနီတုံးတာဖြစ်တယ်လို့အမေရိကန်သမ္မတဒေါနယ်ထရမ့်ကသူ့ရဲ့ Twitter စာမျက်နှာကနေပြောလိုက်ပါတယ်။သမ္မတထရမ့်ရဲ့မဲဆွယ်စည်းရုံးရေးလှုပ်ရှားမှုအဖွဲ့နဲ့ရုရှားကြားကဖြစ်နိုင်ခြေရှိတဲ့ဆက်ဆက်မှုတွေပေါ်စုံစမ်းစစ်ဆေးနေတာနဲ့ပတ်သက်ပြီးတော့သမ္မတထရမ့်ကတောက်ချနေမှာ Twitter ကနေပြောလိုက်တာဖြစ်ပါတယ်။ဒါပေမဲ့သမ္မတထရမ့်အနေနဲ့အထူးစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ခန့်ထားတဲ့ Robert Mueller ကိုရည်ညွှန်းပြောတာလားဒါမှမဟုတ်ဒုတိယရှေ့နေချုပ်Rod Rosenstein ကိုပြောတာလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူး။သမ္မတ Trump အင်ဗီရောကိုတောက်ကြနေကပြန်လာစဉ်သူ့ရဲ့ရဟယင်ဘောကဆင်းဆင်းကျင်းမှာပဲသတင်းတောက်တွေကဒီကိစ္စနဲ့ပတ်သက်ပြီးတော့မီးတဲ့အခါမှာသမ္မတ Trump ကဘာမှတုံ့ပြန်ပြောဆိုသွားခဲ့ခြင်းမရှိခဲ့ပါဘူး။အထူးစုံစမ်းစစ်ဆေးအရာရှိ Robert Mueller ကသမ္မတ Trump ရဲ့အထူးကြံပေးလက်ဖြစ်သမ္မတလည်းဖြစ်တဲ့ Jared Kushner ရဲ့ဗနာရေးလွှဲပြောင်းမှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတယ်လို့Washington Post သတင်းစာကြီးကဖော်ပြလိုက်ပြီးတဲ့နောက်သမ္မတ Donald Trump ကသူ့ရဲ့ Twitter စာမျက်နှာကနေအခုလိုပောက်ကွဲခဲ့တာဖြစ်ပါတယ်။ဒါပြင်အထူးစုံစမ်းစစ်ဆေးအရာရှိ Robert Mueller ဟာသမ္မတ Trump အနေနဲ့တရားစီရင်ရေးကိုအဟန့်တားဖြစ်စေဖို့အတွက်ကြိုးပမ်းသလားဆိုတာကိုလည်းစုံစမ်းစစ်ဆေးသွားမှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။
အမေရိကန်သမ္မတ Donald Trump ဟာ Deutsche Bank ကိုပေးရမယ့်ဒေါ်လာသန်း130အပါအဝင်အမေရိကန်ပြည်တွင်းနဲ့နိုင်ငံတကာငွေထုတ်ချေးသူတွေကိုပေးစရာရှိတဲ့ကိုပိုင်အကျွေးဒေါ်လာ315သန်းထက်မနည်းရှိပါတယ်။မနေ့တောက်ကြားနဲ့နောက်ပိုင်းကအမေရိကန်အစိုးရကျင့်ဝတ်စည်းစစ်တဲ့ဌာနကထုတ်ပြန်ချက်ထဲမှာသမ္မတရဲ့ငွေကြေးဆိုင်ရာလူသိရှင်ကြားနောက်ဆုံးထုတ်ဖော်ပြသချက်ထဲမှာအဲ့ဒီလိုဖော်ပြထားတာဖြစ်ပါတယ်။68မျက်နှာပါစာရွက်စာတမ်းကိုအစိုးရကျင့်ဝတ်စည်းစစ်တဲ့ဌာနရဲ့ website ပေါ်မှာဖော်ပြထားတာပါ။စာရွက်စာတမ်းပါဖော်ပြချက်အရသမ္မတထရန့်ရဲ့ဝင်ငွေဟာဒေါ်လာသန်း900ကျော်ကျော်လေးရှိပြီး2019ခုနှစ်နဲ့2016ခုနှစ်အတွင်းမှာဒေါ်လာ940တိခံပါရှင်964သန်းထက်မနည်းရှိတာကိုဖော်ပြထားပါတယ်။စက်တင်ဘာလမှာစတင်ဖွင့်လှစ်လိုက်တဲ့သူ့ရဲ့ဝါရှင်တန်ဟိုတယ်ကနေဒေါ်လာသန်း20ဝင်ငွေရရှိပြီးကျန် 115.6 သန်းကိုတော့ Florida ပြည်နယ်မိုင်ယာမီ Trump National Dollar Golf Club ကနေရရှိတာဖြစ်ပါတယ်။သမ္မတထရမ့်ကသူ့ရဲ့ငွေရေးကြေးရေးဆိုင်ရာထုတ်ဖော်ချက်ကိုသူကိုယ်တိုင်တင်ပြခွင့်ရတာကိုကြိုးဆိုကြောင်းတောက်ကြနေညနေကထုတ်ပြန်တဲ့ကြေညာချက်ထဲမှာအင်ဖြူတော်ကပြောပါတယ်။ဒီထုတ်ပြန်ချက်ကိုအစိုးရရဲ့ကျင့်ဝတ်စည်းစစ်တဲ့ဌာနကပုံမှန်လှုပ်ထုံလုပ်နေတဲ့အညီလှုပ်ဆောင်ခဲ့တာဖြစ်တဲ့အကြောင်းလည်းပြောပါတယ်။ဒါပေမဲ့လည်းသမ္မတထရမ့်ဟာသူ့ရဲ့ငွေရေးကြေးရေးဆိုင်ရာကိစ္စရအသေးစိတ်ကိုဖော်ပြနိုင်မဲ့အခွန်ဆောင်တဲ့စီရင်ကိုတော့ထုတ်ဖော်တာမရှိသေးပါဘူးရှင်။
အမေရိကန်ရေတပ်ရဲ့ဖြတ်သန်းဘောတစ်စင်းနဲ့ဖိလစ်ပိုင်ကုန်သင်းဘောတစ်စင်းတို့ဂျပန်ကမ်းလွန်ပင်လယ်ပြင်မှာစနေနေ့စောပိုင်းကတိုက်မိပြီးတော့အမေရိကန်ဘက်ကသင်းဘောသား9ယောက်ပျောက်ဆုံးနေတယ်လို့အမေရိကန်ရေတပ်ကပြောလိုက်ပါတယ်။သင်းဘောသား9ယောက်ပျောက်ဆုံးပြီးတော့အမေရိကန်ရေတပ်သင်းဘောနဲ့ဂျပန်ကမ်းခြေဆောင်တပ်တွေကအဲ့လူတွေကို ဆက်လက်ရှာဖွေနေတယ်လို့အမေရိကန်ရေဓာတ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရေရင်မှု Bryce Benson အပြင်နောက်ထပ်သင်္ဘောသား၂ယောက်လည်းဒဏ်ရာရသွားတယ်လို့ပြောပါတယ်။ဒဏ်ရာရသွားတဲ့အဲ့ဒီ၃ဦးကိုဆေးကုသဖို့အတွက်အမေရိကန်ရေဓာတ်သင်္ဘော USS Fitzgerald ဘော်ကနေယိုကိုစုကာမှာရှိတဲ့အမေရိကန်ရေဓာတ်ဆေးရုံကိုပြောင်းလိုက်တယ်လို့ဆိုပါတယ်။ရင်မူကြီးရဲ့အခြေအနေကတော့တည်ငြိမ်မှုရှိနေပြီးတော့သင်္ဘောသားနှစ်ယောက်ကတော့ပွန်ပဲပေါက်ပြဲတဲ့ဒဏ်ရာတွေအတွက်ကုသမှုတွေလုပ်ခဲ့ရတယ်လို့ပြောပါရယ်ဖိလစ်ပိုင်ကုန်သင်္ဘောဘက်ကတော့တယောက်မှဒဏ်ရာမရဘူးလို့ပြောပါရယ်ဒီသင်္ဘောနှစ်ဆင်းဟာဂျပန်နိုင်ငံယိုကိုစုကာကျွန်းရဲ့အနောက်တောင်ဘက်ရေမိုင်56မိုင်အကွာမှာစနေနေ့မနက်ဒေသစံတော်ချိန်နှစ်နာရီခွဲလောက်မှာတိုက်မိကြတာဖြစ်တယ်လို့အမေရိကန်ရေတပ်ဘက်ကပြောပါရယ်ဂျပန်နိုင်ငံ NHK ရုပ်သံကရဟန်းရင်ဘော်ကနေရိုက်ပြတဲ့ဗီဒီယိုမှတ်တမ်းတွေအရတော့အမေရိကန်စစ်သင်္ဘောဟာစက်ထင်းကန်းအရှိညာဘက်အချမ်းမှာအတော်လေးကိုထိခိုက်သွားပြီးတော့ရေတွေဝင်နေတာကြောင့်ဂျပန်ကမ်းခြေဆောင်သင်္ဘောကနေအကူအညီတွေပေးနေတယ်လို့ပြောပါရယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်အနီးဘေ့စ်ဘောအားကစားကွင်းတစ်ခုထံမှာတိုက်ခိုက်ခံခဲ့ရတဲ့ Republican လွှတ်တော်အမတ်တွေထက်ကအပြင်းထန်ဒဏ်ရာရခဲ့တဲ့အောက်လွှတ်တော်အမတ် Steve Scully ရဲ့အခြေအနေကိုကြည့်ရတာတည်ငြိမ်မှုရှိပေမဲ့စိုးရင်ရတဲ့အနေအထားမှာရှိနေတော့မယ်လို့သူကကုသပေးနေတဲ့ဆရာဝန်ကပြောပါရယ်ခွဲစိတ်မှုအကြိမ်ဖန်များစွာလှုပ်ပြီးတဲ့နောက်မှာတော့ကိုရင်းပိုင်းသွေးရည်စိတ်မှုကိုထိန်းချုပ်လိုက်နိုင်ပြီလို့မက်စတာဝါရှင်တန်စီယုံရဲ့ထိခိုက်ဒဏ်ရာမှုဆိုင်ရာညွန်ကြားရေးမှူးဒေါက်တာဂျက်ဆာဗာကသတင်းထုတ်တွေကိုတောက်ကြနေမှာပြောပါရယ်ဗုဒ္ဓနေ့တုန်းကရဟယင်နဲ့စီယုံကိုရောက်လာတဲ့စကလီဟာသွေးထွက်လွန်မှုကြောင့်တုံလုံးခြောက်ထားပြီးတေလူမျိုးပါဖြစ်နေခဲ့တယ်လို့ဆရာဝန်ကပြောပါရယ်ပြတ်ထွက်သွားတဲ့သူ့ရဲ့သွေးကြောတွေကိုပြန်လည်ပြုပြင်ရင်းနဲ့တခြားဒဏ်ရာတွေကိုကုသရမှာသွေးတွေအတော်များများသွင်းခဲ့ရတယ်လို့လည်းဆရာဝန်ကပြောပါရယ်36နာရီကျော်လွန်လာတဲ့နောက်သူ့ရဲ့အခြေအနေတိုးတက်လာတဲ့အတွက်ကျွန်တော်တို့အားတက်ရတယ်လို့လည်းဒေါက်တာဆာဗာကပြောပါရယ်သွေးပောင်ချိန်သွေးခုန်နှုန်းနဲ့အသက်ရှူတာတွေအပါအဝင်စကလီရဲ့အခြေအနေဟာတည်ငြိမ်နေပေမဲ့အသက်50နှစ်အရွယ်လွှတ်တော်အမတ်ဟာစိုးရင်ရတဲ့အနေအထားမှရှိပြီးခွဲစိတ်မှုတွေကိုဆက်ပြီးလုပ်ရအောင်မှဖြစ်တယ်လို့လည်းဒေါက်တာဂျက်ဆာဗာကပြောပါရယ်စကလီရဲ့ကိုရင်းပိုင်းအင်္ဂါရတွေဘလောက်ထိထိခိုက်မှုရှိခဲ့တယ်လဲဆိုတဲ့အသေးစိတ်အချက်လက်ကိုတော့ဆရာဝန်ကပြောဖို့ညှင်းဆိုခဲ့ပါရယ်အခုလောဆယ်စကလီရဲ့ဝမ်ဘိုက်ထဲမှာယာနဲ့ချီရှိနေနိုင်တဲ့ကြီးစံအစနာတွေကိုဆရာဝန်အဖွဲ့ကထုတ်ဖို့မကြိုးစားသေးဘူးလို့လည်းဒေါက်တာဆာဗာကပြောပါရယ်ရှင်
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့စနေနေ့ညနေပိုင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ကရုရှားနိုင်ငံပေါ်ဒဏ်ခတ်ပိတ်ဆို့မှုအသေးလေးချမှတ်ဖို့အတွက်စဉ်းစားလာနေတဲ့အပေါ်မှာဘယ်လိုလက်တုံ့ပြန်မလဲဆိုတာကိုပြောဖို့စောလွန်သေးတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်တယ်လို့ရုရှားအစိုးရပိုင်း RIA သတင်းအေဂျင်စီကပြောပါတယ်။ဘယ်လိုဖြစ်လာမလဲဆိုတာကိုကျွန်တော်တို့ကြည့်ဖို့လိုအပ်ပါတယ်။ဒါကြောင့်ကျွန်တော်တို့ဘက်ကဘလူလက်တုံပြန်မလဲဆိုတာကိုလူသိရှင်ညာထုတ်ဖော်ပြောဆိုဖို့ကစောလွန်ပါတယ်လို့သမ္မတပူတင်ကတွေးဆုံမေးမြန်းခန်းတစ်ခုမှာပြောထားတာကိုကိုးကားပြီးတော့ဖော်ပြထားတာပါအဲ့ဒီတွေးဆုံမေးမြန်းခန်းတချို့အပိုင်းတွေကိုတော့ရုရှားဆိုရရဲ့ရုစီယောရုပ်သံလိုင်းကပြသခဲ့ပါတယ်အခုသတင်းပတ်စောပိုင်းတော့ကအမေရိကန်အထက်လွှတ်တော်ကရုရှားနိုင်ငံအပေါ်ဒဏ်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်ဖို့ဥရေကျန်တရားကိုတညီတညို့ထဲသဘောတူညီခဲ့ကြပြီးတော့ရုရှားပေါ်လက်ရှိရှိနေတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုမဖြေလျှော့ခင်သမ္မတဒေါ်နယ်ထရမ့်အနေနဲ့လွှတ်တော်ရဲ့အတည်ပြုမှုကိုရယူဖို့လိုတယ်လို့လည်းဆုံးဖြတ်ခဲ့ပါတယ်ခင်ဗျာ
။ဥရောပသမဂ္ဂထဲကိုနှုတ်ထွက်မဲ့ဗီဒင်ရဲ့ဆုံးဖြတ်ချက်ကိုပြောင်းပြန်လုပ်ပြစ်နိုင်ရင်သိကောင်းမှဖြစ်ပေမဲ့အဲ့ဒီလိုနောက်ပြန်သွားနိုင်မဲ့အနေအထားမတွေ့ရဘူးလို့ဂျာမန်စီးပွားရေးဝန်ကြီးပရဂီတီဆူဖရီကရိုက်တာသတင်းတပုတ်ကိုပြောပါရယ်။ဥရောပသမဂ္ဂဟာဗီဒင်နိုင်ငံကဗီဒင်နိုင်ငံအတွက်ဆက်လက်ပြီးလမ်းဖွင့်ထားဆဲဖြစ်တယ်လို့ခွဲထွက်ဖို့ကိစ္စနဲ့ပတ်သက်တဲ့ညှိနှိုင်းဆွေးနွေးမှုတွေဟာလည်းအဆုံးသတ်သေးတာမဟုတ်ဘူးလို့ဂျာမန်ဗန္ဒရေးဝန်ကြီး Voiceken Schamfler နဲ့ပြင်သစ်သမ္မတ Emmanuel Macron တို့ပေးခဲ့တဲ့မှတ်ချက်တွေနဲ့အလားတူမှတ်ချက်မျိုးလိုပဲဂျာမန်စီးပွားရေးဝန်ကြီးရဲ့စနေနေ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒီဘရစ်စ်စ်လို့ခေါ်တဲ့ဥရောပထဲကနေဗီဒင်ခွဲထွက်ရေးကိစ္စဆုံးဖြတ်ချက်ပြောင်းပြန်လုပ်လို့ရရင်သိကောင်းမှဖြစ်ပေမဲ့ဒီကိစ္စလက်တွေ့ဖြစ်လာဖို့သိမ့်မရှိတဲ့အကြောင်း ပြည်ထောင်ခွဲထွက်ရေးညှိနှိုင်းဆွေးနွေးမှုကိုစီစဉ်ထားတဲ့အတိုင်းနှစ်ဖက်စလုံးကဆက်ပြီးလှုံ့ဆော်သွားမှာဖြစ်ကြောင်းဒါဟာလွယ်ကူတဲ့ကိစ္စမဟုတ်သလိုပေးဆက်ရမှုတွေလည်းရှိနေနိုင်တယ်လို့သူမကပြောပါတယ်။ဥရောပထဲကနေပြည်ထောင်ခွဲထွက်မဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးသူမအနေနဲ့စိတ်မကောင်းဖြစ်ရပြီးဥရောပအတွင်းအကြီးအမားဆုံးစီးပွားရေးတိုင်းပြည်တစ်ခုဖြစ်တဲ့ဂျာမနီနိုင်ငံရဲ့စီးပွားရေးထိခိုက်မှာတဲ့ပြည်ထောင်ရဲ့စီးပွားရေးပိုးပြီးထိခိုက်သွားဖို့ရှိတယ်လို့လည်းဂျာမနီစီးပွားရေးဝန်ကြီးကပြောပါတယ်ရှင်။
ဂျေရုရှလင်မြို့ဟောင်းနာမှာပါလက်စတိုင်းလူမျိုး၃ယောက်ကတိုက်ခိုက်ခဲ့တာကြောင့်အစ္စရေးရဲမေတအူသေဆုံးသွားပြီးလုံခြုံရေးတပ်ဖွဲ့တွေကအဲ့ဒီလူတွေကိုပြန်ပစ်ခဲ့တာကြောင့်သေဆုံးသွားပါတယ်။ IS Islamic ဆွမ်းရောက်တွေကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ပြောနေပေမဲ့ပါလက်စတိုင်းစစ်သွေးကြော်တွေဘက်ကရောအစ္စရေးရဲတပ်ဖွဲ့ဘက်ကပါဒါဟာ IS တွေရဲ့တိုက်ခိုက်မှုမဟုတ်ဘူးဆိုပြီးတော့ညှင်းဆိုလိုက်ပါတယ်။ရွေရောက်ပြီးသားပါလက်စတိုင်းအမျိုးသားတွေတောက်ကြနေဖျားဝတ်ပြုတဲ့အခါမှာဂျေရုရှလင်မြို့ဟောင်းကိုဝင်တဲ့ဝင်ပေါက်ဖြစ်တဲ့ Damascus Gate နားမှာတောက်ကြနေကတိုက်ခိုက်မှုနှစ်ခုဇက်တိုက်ဖြစ်ပွားခဲ့တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။မွတ်စလင်တွေရဲ့ Ramadan ဥပုသ်လအတွင်းတတိယမြောက်တောက်ကြနေမှာအခုလိုတိုက်ခိုက်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။ပထမတိုက်ခိုက်မှုကတော့ Palestine လူမျိုးနှစ်ယောက်ကရဲတပ်ဖွဲ့ဝင်တွေကိုတနက်နေ့ပစ်ခတ်ခဲ့တယ်လို့ဒါနဲ့လည်းတိုက်ခိုက်ခဲ့တာပါ။နောက်ထပ်တိုက်ခိုက်မှုမှာတော့နောက်ထပ် Palestine လူမျိုးတို့ကနေဆက်လုံခြုံရေးတာဝန်ယူထားတဲ့ Israel ရဲမေကိုဒါနဲ့ထိုးခဲ့တာကြောင့်အသက်23နှစ်အရွယ် Hadass Marker ဆိုတဲ့ရဲမေသေဆုံးသွားခဲ့ပါတယ်။အဲ့ဒီတိုက်ခိုက်ခဲ့တဲ့လူ3ဦးစလုံးကိုအစ္စရေးဘက်ကပြန်ပစ်ခဲ့တာကြောင့်တေဆုံးသွားခဲ့ပြီးတော့အဲ့ဒီ3ဦးစလုံးဟာဂျော်ဒန်မြစ်နောက်ဖက်ကန်ရာမလာမြို့နာကရွာက18နှစ်နဲ့19နှစ်အရွယ်ပါလက်စတိုင်းအမျိုးသားတွေဖြစ်တယ်လို့ပြောပါရတယ်။ဒီတိုက်ခိုက်မှုကြောင့်နောက်ထပ်အစ္စရေးရဲတပ်ဖွဲ့2ဦးနဲ့အနားမှာရှိတဲ့ပါလက်စတိုင်းလူမျိုး2ဦးပါဝင်4ဦးတန်ရာရခဲ့ကြပါတယ်ခင်ဗျာ။
ကဘာကျော်ရုပ်ရှင်ဇာတ်ကားကြီးတစ်ခုဖြစ်တဲ့ Rocky နဲ့ The Gratitude Key ဇာတ်ကားတွေကိုရိုက်ကူးခဲ့တဲ့ Director John Avildsen ကွယ်လွန်သွားခဲ့ပါပြီ။သူဟာတောက်ကြနေက Los Angeles မြို့မှာ Pancreas Cancer နဲ့ကွယ်လွန်သွားခဲ့တာဖြစ်ပါတယ်လို့သူ့ရဲ့မိသားစုကပြောပါတယ်။ကွယ်လွန်ချိန်မှာတော့သူဟာအသက်82နှစ်ရှိပြီဖြစ်တယ်လို့ပြောပါရတယ်။သူဟာအစောပိုင်းကတော့ Rocky ရုပ်ရှင်ကားကိုရိုက်ကူးဖို့အစီအစဉ်မရှိဘူးလို့ Baltimore Sun သတင်းစာကိုပြီးခဲ့တဲ့နေ့ကပြောခဲ့ပါရတယ်။ Rocky ရုပ်ရှင်ဟာအကောင်းဆုံးရုပ်ရှင် Academy ဆုကိုရခဲ့တယ်လို့ Avison ဟာလည်းအကောင်းဆုံး Director ဆုကိုရခဲ့ပါရရှင်
။ Real Madrid တိုက်စစ်မှု Ronaldo ဟာ Real အသင်းကနေပြောင်းကျင်နေတယ်လို့သတင်းတွေထွက်ပေါ်လာနေပါရတယ်။ Spain နိုင်ငံမှာအခွန်ရှောင်တယ်ဆိုပြီးဆွဆွဲခံနေရတဲ့ကြောင့်သူဟာReal အသင်းကနေပြောင်းရင်နေတာလို့ပေါ်တူဂီသတင်းစာကဂျွန်လ16ရက်နေ့ကပြောပါတယ်။ Ronaldo ဟာအသင်းပြောင်းဖို့အတွက် Real ကိုပြောဖို့ဆုံးဖြတ်ထားပြီလို့လည်းနှိစက်တဲ့သတင်းရက်ကွက်တွေကိုကိုးကားပြီးတော့အဲ့ဒီပေါ်တူဂီသတင်းကပြောပါတယ် Ronaldo ဟာ2011ကနေ14အတွင်းမှာ American Dollar 16တန်းခွဲအခွန်ဆောင်မှုပြက်ကွက်ခဲ့တယ်ဆိုပြီးတော့ Spain အာဏာပိုင်တွေကသူ့ကိုတရားစွဲထားတာပါ Ronaldo ကတော့သူ့ဘက်ကအမားတစုံတရာမလုပ်ထားဘူးလို့လည်းပြောပါတယ်ခင်ဗျာ
The Voice of America, VOA. စနေနေ့ညနေခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ရှားဖောင်းတို့ကြီးညာပေးသွားတာပါ။ဒီညနေခင်းသတင်းလွှာတွေကိုတော့နိုင်ငံတကာသတင်းလွှာနဲ့စားပါမယ်ရှင်။အမေရိကန်ပြည်ထောင်စုကရာစုနှစ်ဝက်ကျော်ဖဲကျင်ထားခဲ့ပြီးမှနှစ်နိုင်ငံကြားဆက်ဆံရေးကိုပုံမှန်ပြန်ဖြစ်အောင်သူ့အရင်သမ္မတဥဘာမားရဲ့ဆောင်ရွက်ချက်တွေရဲ့တစိ့တပိုင်းကိုနောက်ပြန်ဆုတ်ဆီတဲ့ဆောင်ရွက်မှုတွေကိုသမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာပြောသွားပါတယ်။ဒါပေမဲ့အများကထင်ထားတာလောက်တော့အခြေအနေတွေအများကြီးပြောင်းလဲသွားစေတာတော့မဟုတ်ပါဘူးဆိုတာ VOA သတင်းတောက် Bill Gallo ရဲ့သတင်းပေးပို့ချက်ကိုမတ်အေးတနာကျော်ကဆက်ပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ။အခုဟာကအမေရိကန်ကျူဘာဆက်ဆံရေးအတွက်အတိတ်စာမျက်နှာမပြေမလည်အနေထားရှိခဲ့တဲ့ကာလကိုပြန်ပြီးပို့လိုက်သလိုပါပဲ။သမ္မတဒေါ်နယ်ထရမ့်ပြောကြားခဲ့တာက
Now that I am your president, America will expose the crimes of the Castro regime.
ကျွန်တော်အခုသမ္မတဖြစ်နေပါပြီ။အမေရိကန်ပြည်ထောင်စုဟာ Castro အစိုးရရဲ့ဒုစရိုက်မှုတွေကိုဖော်ထုတ်မယ်။လွတ်လပ်ရေးအတွက်တိုက်ပွဲဝင်နေတဲ့ကျူဘာနိုင်ငံသားတွေနဲ့အတူရပ်တည်သွားပါမယ်။
မိုင်အမီမြို့ကကျူဘာနိုင်ငံသားတွေစုဝေးတဲ့အရက်ဖြစ်တဲ့ Little Havana မှာမိန့်ခွန်းပြောတော့သမ္မတဒေါ်နယ်ထရမ့်ကကျူဘာအပေါ်မှာတန်ခတ်ပိတ်ဆို့မှုတွေကိုသူထောက်ခံကြောင်းထပ်ပြောသွားပြီးတော့ကျူဘာနဲ့ American ကြားနှစ်နှစ်တာပုံမှန်ဆက်ဆံရေးပြန်ဖြစ်နေတာကိုရက်လိုက်ပါတယ
် We will not lift sanctions on the Cuban regime until all political prisoners are free
ကျူဘာမှာနိုင်ငံရေးကျဉ်းသားအလုံးကိုမလွတ်ပေးမချင်းလွတ်လပ်စွာစုဝေးခွင့်လွတ်လပ်စွာထုတ်ဖော်ခွင့်ကိုအတိမတ်မပြုတ်မချင်းပြီးတော့နိုင်ငံရေးပါတီတွေကိုတရားဝင်ဖွဲ့စည်းခွင့်နဲ့လွတ်လပ်ပြီးနိုင်ငံကကြီးကျက်နိုင်တဲ့ရွေးကောက်ပွဲတွေမကျင်းပပေးမချင်းကျူဘာအစိုးရအပေါ်အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုဖြုတ်ပေးမှာမဟုတ်ပါဘူး
။သမ္မတအိုဘားမားအစိုးရရဲ့သူ့အဆိုကျူဘာနဲ့လုံးဝတစ်ဖက်သက်လိုက်လျောထားတဲ့ညှိနှိုင်းမှုဆိုတာကိုပယ်ဖျက်တယ်လို့သမ္မတထရမ့်ကပြောထားပေမဲ့လည်းတကယ်ဆောင်ရွက်ချက်တွေကအဲ့လိုတော့မဟုတ်ပါဘူး။ဘရက်အိုဘားမားရဲ့ကျူဘာနိုင်ငံဆိုင်ရာမူဝါဒတွေကအဓိကအချက်ကတော့ကြမ်းရှိနေဦးမှာပါ။ နှစ်နိုင်ငံသားမှတန်တမာဆက်ဆံရေးကိုတော့ဆက်ပြီးတော့ထားရှိသွားမှာဖြစ်ပါတယ်။ဟာဗာနာနဲ့ဝါရှင်တန်မြို့တော်ကနှစ်ဖက်တန်ရုံအသီးသီးကိုဆက်ပြီးတော့ဖွင့်လှစ်ထားရှိမှာပါ။ဒါမဲ့လည်းကျူဘာကိုအမေရိကန်နိုင်ငံသားတွေတွားရောက်လဲပတ်မှုနဲ့အဲ့မှာရင်းနှီးမြှုပ်နှံတဲ့စီးပွားရေးလုပ်ငန်းတွေအတွက်တော့အများကထင်ချေးပေးထားတာလောက်မဆိုးပေမဲ့လည်းကန့်သတ်မှုတွေရှိလာပါတယ်။American တက္ကသိုလ်ကသုံးသက်သူ William Leo Grande ပြောတာက
Although travel is restricted, it's not prohibited, and although business is restricted to some
people, ကန့်သတ်မှုတွေလုပ်လိုက်ပြီမဲ့လည်းလုံးဝပိတ်ပင်လိုက်တာမျိုးမဟုတ်သလိုတချို့ Cuba ကုမ္ပဏီကိုကန့်သတ်တာမျိုးလုပ်ပြီမဲ့လည်းလုံးဝပိတ်လိုက်တာမျိုးမဟုတ်ပါဘူးလို့ဆိုပါတယ်။အခုပြောသွားတဲ့ William Leo Grande ဟာ American Cuba ဆက်ဆံရေးဆိုင်ရာပညာရှင်ဖြစ်ပြီးတော့သူကသမ္မတ Trump ဟာလူခွင့်ရေးအခြေအနေတိုးတက်ဖို့လှုံ့ဆော်တာပါလို့ပြောထားတယ်သူရဲ့ရည်မှန်းချက်ပြည့်မီအောင်လုပ်နိုင်မှာမဟုတ်ဘူးလို့ဆိုပါတယ
်။ When relations have been bad, the Cubans have really hunkered down with a kind of a siege mentality, and the result has typically been that they constrict
နိုင်ငံဆက်ဆံရေးအနေထားမကောင်းရင် QR တွေပဲကကြောင်ပိတ်ခံရတဲ့စိတ်မျိုးဝင်သွားနိုင်ပြီးတော့အဲဒီကထွက်လာမယ့်အကျိုးဆက်ကတော့အစိုးရကိုဝေဖန်တဲ့သူတွေအစိုးရနဲ့သဘောထားကွဲလွဲသူတွေတိုက်ခိုက်နေတဲ့လှုပ်တာလှဲ့တာနိုင်မဲ့နိုင်ငံရေးနယ်ပယ်ကျဉ်းသွားပါမယ်။ဒါကြောင့်မလို့အခုသမ္မတ Trump ရဲ့မူဝါဒကတံပြန်ဆိုးကျိုးဖြစ်သွားမယ်လို့ထင်ပါတယ်ဆိုပြီးတော့ Mr. Leo Grande သုံးသပ်သွားပါတယ်။ဒီနေထားမှာနောက်ထပ်ထိခိုက်ရမယ့်သူတွေကတော့ American ခီးသွားတွေစီးကားနေပြီးတော့အကျိုးမြတ်တွေရနေတဲ့ကျူဘာစီးပွားရေးသမားတွေဖြစ်တယ်လို့ Cuba Study အဖွဲ့က Andrew Otazo ကပြောပါတယ်
။ If you restrict the ability of American citizens to travel to Cuba, you're going to directly impact the sector in which
ကျူဘာကအမေရိကန်နိုင်ငံသားတွေသွားလာခွင့်ကိုကန့်သတ်လိုက်ရင်တော့ကျူဘာနိုင်ငံမှာလဲပတ်နေတဲ့ပုဂ္ဂလိကစီးပွားရေးသမားတွေကိုပဲတိုက်ရိုက်သွားပြီးတော့ထိခိုက်မှာပါလို့ Mr. Otazo ကပြောပါတယ်။အခုသမ္မတ Trump ထုတ်ပြန်တဲ့ Cuba ဆိုင်ရာမူဝါဒရဲ့အစိပ်ပိုင်းတော်တော်များများကိုတော့တမျိုးကြဝါရီတွေဖြစ်တဲ့အထက်လွှတ်တော်အမတ် Marco Rubio နဲ့အောက်လွှတ်တော်အမတ် Mario Diaz Balart တို့ကရေးဆွဲထားတာပ
ါ Thank you President Trump for keeping your commitments You have not betrayed us
သမ္မတ Trump ဂရေးပြူထားတဲ့အတိုင်းလှုံ့ဆော်ပေးတာကျေးဇူးတင်ပါတယ်ကျွန်တော်တို့ကိုသမ္မတတစ္ဆာရှိနေစေပါလို့ Florida ပြည်နယ်အောက်လွှတ်တော် Republican အမတ် Mario Diaz Balart ကပြောသွားခဲ့ပါတယ်သမ္မတ Trump အတွက်အရေးကြီးဆုံးမဲဆန္ဒနယ်တစ်ခုဖြစ်တဲ့ Florida ပြည်နယ်ကကျူဘာနယ်ဝ American နိုင်ငံသားတွေအတွက်ဂရေးတစ်ခုကိုတော့သမ္မတ Trump ထိန်းထားနိုင်စေဖြစ်ပါတယ်ရှင
်မအေးတနာကြောပြောပြသွားတာပါရှင် VOA ရဲ့စနေနေ့ညနေခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်အခုရခိုင်ပြည်နယ်လုံခြုံရေးဘက်ကိုလှည့်ပေးပါမယ်ရှင်2016ခုနှစ်တည်းမှာအကြမ်းဖက်တိုက်ခိုက်မှုတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ဖက်ချမ်းဒေသမှာစစ်တပ်အပါဝင်လုံခြုံရေးတပ်ဖွဲ့တွေကိုပြန်ရုပ်သိမ်းတာအချိန်ဆလွန်းနေလို့ရခိုင်မျိုးသားပါတီ ANP ဥက္ကဋ္ဌကပြောပါတယ်။မောင်တော်ဒေသနဲ့ရသေးတောင်စတဲ့နေဆက်ဒေသတွေမှာယာအိမ်မှုနဲ့ကြေးရွာအုပ်ချုပ်ရေးမှုစတဲ့သူတွေအသက်ခံနေရတာကိုကြည်ရင်တရားဥပဒေစိုးမိုးရေးအတွက်လုံခြုံရေးတပ်တွေဆက်ချထားဖို့လိုမယ်လို့သူကပြောပါတယ်။ဒါပေမဲ့လိုအပ်ချက်ကြောင့်သာဒီလုံခြုံရေးတပ်တွေကိုပြန်ရုပ်သိမ်းသွားတာလို့သုံးသပ်သူတွေလည်းရှိပါတယ်။အကြောင်းဆုံးကိုညဝေအောင်ကပြောပြမှာပါရှင
်။ရခိုင်ပြည်နယ်မြောက်ဘက်ချမ်းမောင်နှုတ်ဒေသကနေကြားသောရဲစခန်းတွေကို2016အောက်တိုဘာ9ရက်နေ့ကဘင်္ဂလီအကြမ်းဖက်အဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့တာပါ။ဒါကြောင့်တပ်မတော်နဲ့ရဲတပ်ဖွဲ့ပူးပေါင်းပြီးမောင်နှုတ်ဒေသတဝိုက်နေမြေရှင်းလင်းရေးလုပ်ခဲ့တာဖြစ်ပါတယ်။အဲ့ဒီနေမြေရှင်းလင်းရေးဖြစ်စဉ်အတွင်းလူအခွင့်ရေးချိုးဖောက်မှုရှိခဲ့တယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူအဖွဲ့အစည်းတွေကစွပ်စွဲဝေဖန်နေကြပါတယ်။အဲ့ဒီနောက်ပိုင်းမှာမောင်နှုတ်ဒေသနဲ့တဝိုက်လုံခြုံရေးတပ်တွေကိုပြန်လည်ရုပ်သိမ်းပြီးနောက်မှာမောင်နှောရသေးတောင်စားတဲ့နေဆက်ဒေသတွေမှာရာအိမ်မှုနဲ့ကြေးရွာအုပ်ချုပ်ရေးမှုစသည်တွေအသက်ခံရတာမျိုးရုတ်တရက်ပျောက်ဆုံးသွားတာမျိုးရှိသလိုဒေသခံတချို့လည်းအသက်ခံရတာမျိုးရှိကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးကမကြာခဏဆိုသလိုသတင်းတွေထုတ်ပြန်ခဲ့ပါတယ်။မောင်နှောပါဝင်နေဆက်မှာအခုလိုအခြေအနေမတည်ငြိမ်ဖြစ်ရတာဟာစစ်တပ်အပါအဝင်လုံခြုံရေးတပ်ဖွဲ့ဝင်တွေကိုအချိန်ဆောပြီးပြန်ရုပ်သိမ်းခဲ့တာကြောင့်ဖြစ်တယ်လို့ရခိုင်မျိုးသားပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ကရှုမြင်ပါတယ်
သောသွားဒီလိုလိုပြောလို့ရတာပေါ့နိုင်ငံတကာဖက်ကပရက်ရှာပေးလို့တက်မလို့ရဲ့လုံခြုံရေးစီးကိုနောက်ကိုဆုတ်ရတဲ့သဘောကိုဒီမယူယိုမှာအတွင်းထဲမှာတက်မလို့ရဲ့လှုပ်ရှားမှုညှို့သွားတာပေါ့ operation area မဟုတ်တဲ့အခါမှာဆိုတော့အချိန်မရွေးနေရာပေါင်းများစွာမှာအကြမ်းဖက်ဖွဲ့စည်းတွေကညအမှောင်ကိုဖျက်ပြီးမှနော်နေဆက်တစ်ချောက်လုံးမှရှိတယ်အကြမ်းဖက်ဖွဲ့စည်းတွေအဲ့လိုကျန်းဖက်ဖွဲ့စည်းတွေဒီဂျိုမာမှာမခိုအောင်မှိုင်အောင်တက်မလို့ရွှေရှားမှုဟာရှိနေဖို့လိုအပ်တယ်
။လိုအပ်ချက်ကြောက်တာဒီလုံညုံရေးတက်တွေကိုတက်မရောဒါမှမဟုတ်အစိုးရကပြန်လဲရုပ်သိမ်းလိုက်တာဖြစ်နိုင်တယ်လို့အမေရိကန်ပြည်ထောင်စုရောက်မြန်မာအရေးသုံးသပ်သူဒေါက်တာတင့်ဆွေကပြောပါတယ်
။
လုံခြုံရေးတပ်ဖွဲ့တွေရုတ်တယ်ဆိုတော့အမိန်ပေါ့အမိန်စစ်ဆင်မှုပေါ့ဒီဟာကဘယ်ကလာသလဲဟိုအစိုးရနဲ့ပဲဆိုင်သလားသို့မဟုတ်ငွေစားရေးရလုံခြုံရေးဝန်ဌာနနဲ့ပဲဆိုင်သလားသို့မဟုတ်တပ်မတော်ကပဲဆိုင်သလားတော့တိတိကျကျမသိဘူးတိုးတော့အဲ့တဆိုင်တဲ့အပေါ်စီတို့မအမိတ်ပေးနိုင်တဲ့ပုဂ္ဂိုလ်ကသူ့အနေနဲ့အကောင်းဆုံးဖြစ်မယ်ထင်လို့ဆုံးဖြတ်တာလို့ပဲကျွန်တော်တို့ဟိုနားလဲပါတယ်ခင်ဗျာ
မောင်နှောင်းနဲ့နေစဒေတာတဝိုက်မှာဒေတာကန်ဒီကိုတပ်ဖြတ်မှုတွေမကြာခဏဆိုသလိုဖြစ်ပေါ်နေတာဟာနိုင်ငံရေးရည်ရွယ်ချက်တစ်ခုရှိပုံရတယ်လို့ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ကသုံးသပ်ပါတယ
်အခုလိုတရားဥပဒေမစိုးမိုးဘူးစိုးမိုးအောင်စိုးရမဆောင်ရွက်နိုင်ဘူးဆိုရယ်ပုံရိပ်ဖြစ်အောင်ဒီကြက်ပတ်ပုစီကလှုပ်ရှားမှာပဲအဲ့ဒီခါမှာဒီအဝေးစုံမနိုင်မဲ့သူရဲ့အင်္ဂါရဖြစ်တဲ့ရက်ကြီးတွေရဲ့ဥက္ကဋ္ဌတွေစိန်ကောင်းရရင်ကောင်းတွေကိုတက်ဖြတ်နေဦးမှာပဲအစိုးရကိုကူညီတဲ့မိသားစုတွေကိုတက်ဖြတ်ချင်းချောင်းနေဦးမှာအဲ့ဒါမှပဲတရားဥပဒေမစိုးမိုးဘူးဆိုတဲ့သဘောဖြစ်တဲ့သူတို့ဘက်ကပြောလိုတဲ့ပုံရိပ်နိုင်ငံတကာဘက်ကသတင်းရပြီးကမှနိုင်ငံတကာကြီးကြပ်တဲ့နော်ဒါစစ်စုံတစ်ခုပေါ်ဖို့လိုအပ်တယ်ဆိုတဲ့သူတို့လိုချင်တဲ့နိုင်ငံရေးရည်မှန်းချက်နဲ့ပေါင်းနှိုင်တာပေါ့
ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ရခိုင်ပြည်နယ်မြောက်ဘက်ကျမ်းမှာတရားဥပဒေစိုးမိုးမှုရှိဖို့နဲ့ပြည်ပကရှော့ချနိုင်ရေးဒေသဖွံ့ဖြိုးအောင်လုပ်ဖို့ဘတ်ဂျက်လိုအပ်ပေမဲ့ရခိုင်ပြည်နယ်ကရရှိတဲ့ဘတ်ဂျက်ဟာအလွန်နည်းနေတယ်လို့ဒေါက်တာအေးမောင်ကထောက်ပြပါတယ
်နိုင်ငံတော်တစ်ခုရဲ့ဘတ်ဂျက်90ရာခိုင်နှုန်းချိုချိုလောက်ကပြည်ထောင်စုကပဲသုံးလို့ပြ။ဂျန်နဲ့ဆရာခိုင်နှုန်းအောက်ကိုပဲတိုင်းနေသားကြီးပြည်နယ်စစ်လက်ကူကိုညှပ်ပေးတာပေါ့။အဲ့ဒီမှာလည်းပဲရတဲ့ဘတ်ဂျက်ဟာအမတန်နည်းတယ်။အရာဝတီတိုင်းရန်ကုန်တိုင်းမန္တလေးတိုင်းကအများကြီးယူသွားတာပေါ့ရခိုင်ဆိုရင်ပြီးခဲ့တဲ့2015-16မှာ145ဘီလီယံလောက်ရတာပေါ့ဒီ2016-17 NLD ဆိုရပထမကာလမှာဆိုရင်တစ်ချက်တောင်ယူသွားတယ်142ဘီလီယံလောက်ပေးရသွားတယ်အဲ့ဒါကြောင့်ကျွန်တော်တို့ပြည်ထောင်စုရဲ့ဘတ်ဂျက်ကိုညှပ်သွားအောင်ငွေ50ရခိုင်နှုန်းလောက်ကိုပြည်ထောင်စုကြီးကတော့ကျန်တဲ့50ရခိုင်နှုန်းကိုတိုင်းဒေသကြီးပြည်နယ်16ခုလောက်ကိုညှပ်ပေးဒါမှပဲနော်ပြည်နယ်ဆိုရတိုင်းဆိုရတွေဟာသူရဲ့တရားဥပဒေစိုးမိုးမှုနဲ့နေမြေတည်ဆောက်မှုပေါ့ဗျာနိုင်ငံနေလုံနိုင်မယ်ဆိုရင်အများကျိုးနေကြတဲ့ဘဟုချုပ်ကဲမှုကိုချို့ချစေခြင်းနဲ့သဘောကျွန်တော်တို့မှာလို့ရှိပါတယ
်2016ခုနှစ်အောက်တိုဘာမောင်နှောဒေသအကြမ်းဖက်တိုက်ခတ်ခံရမှုနောက်ပိုင်းလူညုံကြီးတပ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်သူတွေကြေးရွာအုပ်ချုပ်ရေးတာဝန်ရှိသူတွေနဲ့သတင်းမီဒီယာတွေကိုတွေ့ဆုံဖြေကြားသူတွေဟာမကြာခဏဆိုသလိုတပ်ဖြတ်ခံရကြောင်းသတင်းတွေမှာဖော်ပြကြပါတယ်မောင်နှောင်းနဲ့ဘူတိတော်မြို့နယ်တွင်မှာညမထွက်ရအမိ144ထုတ်ပြန်ထားတာကိုနောက်ထပ်နှစ်လထပ်မံတိုးမြင့်လိုက်ကြောင်းနိုင်ငံတော်အတမင်ငံယုံက2019ဇွန်လ10ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြခဲ့တာပါရှင်။အခုထိုင်းနိုင်ငံမြန်မာတန်ရုံမှူးရန်တဦးထိုင်းတီစုကြီးပေါက်သွားတဲ့သတင်းကိုနားဆင်ရပါမယ်။ထိုင်းနိုင်ငံမြန်မာတန်ရုံမှာရှိတဲ့တာမန်မြန်မာနိုင်ငံကူးလက်မှတ်ထုတ်ပြန်ရေးဌာနကဒုတိယလာဝကမှုဥအောင်မြင့်အေးဟာဘတ်ငွေတန်း30ရမယ်ထိုင်းနိုင်ငံရဲ့ထီပေါက်တယ်လို့အဲ့ဒီဌာနကိုအဓိကတာဝန်ယူရတဲ့ခေါင်းဆောင်ရဲမှူးကြီးဗိုလ်အေးကပြောပြပါဗါးဒါဟာထိုင်းနိုင်ငံမှာရှိတဲ့မြန်မာနိုင်ငံသားတွေထဲမှာအမြင့်ဆုံးတန်းနဲ့ချီပြီးပေါက်တာဖြစ်နိုင်တယ်လို့လည်းသူကပြောပါဗါးထီပေါက်ငွေကိုထုတ်ယူဖို့အတွက်သက်ဆိုင်ရာနိုင်ငံကတာဝန်ရှိသူတွေနဲ့တိုင်ပင်ပြီးတော့စီစဉ်သွားမယ်လို့လည်းဆိုပါတယ်ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ရုံမှာရှိတဲ့တာမန်မြန်မာနိုင်ငံကူးလက်မှတ်ထုတ်ပေးဌာနကဒုတိယလာဝကမှုဥအောင်မြင့်အေးဟာဒီရက်ပိုင်းတွင်းမှာထွက်တဲ့ထိုင်းထီတဲကလက်မှတ်9000တွဲကနေထိုင်းဘတ်ငွေတန်း30တန်နဲ့ထိပေါက်ခဲ့ကြောင်းထိုင်းနိုင်ငံမြန်မာတန်ရုံမှာရှိတဲ့တာမန်နိုင်ငံကူးလက်မှတ်ထုတ်ပေးဌာနကအဖွဲ့ခေါင်းဆောင်ရဲမှူးကြီးဗိုလ်အေးကပြောပြပါတယ
်။အော်ဟုတ်ကဲ့သူဟာပါကျွန်တော်တို့ဒီဟာမှာပဲလမ်းပေးမှာပဲသူတို့ဟောလာပြီးတော့မှသူရှောင်းနဲ့ထီတယ်ပေါ့နော်အဲထိုင်းထီတယ်ဇာနေပြီးတော့သူကဟိုဝယ်လိုက်တာပေါ့နော်ဝယ်လိုက်တယ်ဆိုတော့ဟိုပေါ့ဟိုတယောက်ကိုဝယ်ခိုင်းလိုက်တာပေါ့တနည်းကျဝယ်ခိုင်းလိုက်တော့အဲဒီတယောက်ကသူကတစ်ဆောင်ကို80နဲ့သူက9000ဆိုတော့80,000 400ပို့ပေါ့အဲ400ပို့ဝယ်တော့အဲ့ဒီကနေပြီးတော့သူကဟိုပေါ့တစ်ဆောင်ကို6တန်းနဲ့စုစုပေါင်း9000ဆို6,530ပေါ့နော်အဲ့ဒါပေါက်တာပါဟုတ်ကဲ့
မြန်မာထဲမှာအခုလိုမျိုးတန်း30ထီပေါက်တာမျိုးမကြားသိရသေးတဲ့အတွက်မြန်မာနိုင်ငံသားတဦးဖြစ်တဲ့သူဟာထိုင်းနိုင်ငံထီကိုတန်းနဲ့ချီပြီးပေါက်တာဟာပထမဦးဆုံးကြိမ်ဖြစ်နိုင်တယ်လို့လည်းရဲမှူးကြီးဗိုလ်အေးကပြောပါဗျ။အ
ဲ့လိုတော့တိတ်မရှိဘူးလို့ကြားသိရတယ်ဗျ။ တချို့တော့တရွတ်နှစ်ရွတ်တော့အဲ့လိုပေါက်ကြတာတော့ရှိရပါတော့။သူကတော့နံပါတ်2နံပါတ်5ရွတ်ဆိုတော့အဲ့လိုဖြစ်သွားတာပါတော့
။ထိုင်းတီတွေမှာကတစောင်းမှာနှစ်ခွတွဲပါလာပြီးတစ်ခွကိုအများဆုံးဘတ်ငွေ3သန်းပေးတာဖြစ်ပါတယ်။အခုသူဟာနှစ်ခွတွဲ9ဆောင်ဝယ်ထားတာဖြစ်တာကြောင့်ထိုင်းဘတ်ငွေတန်း30ကိုရရှိတော့မှာဖြစ်ပါတယ်ဒီအတွက်မြန်မာတန်ယုံကတာဝန်ရှိသူတွေနဲ့အတူဖြီပေါက်တဲ့ငွေကိုထုတ်ယူသွားဖို့စီစဉ်နေတယ်လို့လည်းပြောပြပါတယ
်ကျွန်တော်တို့ဒီကတန်ယုံနဲ့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံနဲ့ကျွန်တော်တို့သတင်းပို့ပြီးတော့မှဟိုထုတ်ပေးရေးကိစ္စတွေအဲဒီထိုင်းရတဲ့ခဏရောသတင်းပို့ပြီးတော့မှအကုန်လုံးစီစဉ်ထားပါတယ်ဗ
ျထိုင်းနိုင်ငံမှာတော့ထီတစောင်းကိုဘတ်ငွေ80ရောင်းချနေတာပါအရင်တုန်းကတော့ထီတစောင်းကိုနံပါတ်ရွေးချယ်နိုင်ဖို့အတွက်ဘတ်ငွေ100ကျော်ကနေ160လောက်ထိရောင်းချခဲ့ပေမဲ့စစ်အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာဒီလိုရောင်းချသူတွေကိုဖမ်းဆီးအရေးယူမှုတွေလုပ်မယ်လို့ကြေညာခဲ့တာကြောင့်တနင်္ဂနွေလောက်နေရာတိုင်းမှာနှစ်ခွတွဲပါတဲ့ထီတစောင်းကိုဘတ်ငွေ80နဲ့ပဲရောင်းချနေကြရတာဖြစ်ပါတယ်မြန်မာနိုင်ငံသားတဦးဖြစ်တဲ့တာမန်မြန်မာနိုင်ငံကလက်မှတ်ထုတ်ပေးဌာနကဒုတိယလဝကမှုထိုင်းတီပေါက်တဲ့အတွက်သက်ဆိုင်ရာတာဝန်ရှိသူတွေကလာမယ့်တနင်္လာနေ့မှာတော့သွားထုတ်မဲ့ကိစ္စတွေကိုစီစဉ်လုံဆောင်သွားမှာဖြစ်တယ်လို့လည်းပြောပြခဲ့ပါတယ်ရှင်
တို့ရရှိမြခင်အခုရာသီတွင်မုတ်တုံမိုးနဲ့အတူရန်ကုန်မြို့ပြရေကြီးမှုတွေကြောင့်ရန်ကုန်မြို့ကန်တွေမှာတွားရည်လာရည်တင်မကပဲနဲ့စားဝတ်နေရေးထိခိုက်မှုတွေပါကြုံတွေ့လာရပါတယ်ရန်ကုန်မြို့ပြဖွံ့ဖြိုးရေးနဲ့အတူပဲနှစ်ဆင်လိုလိုအဓိကလမ်းမကြီးတွေမြို့ရင်းရပ်ကွက်တွေမှာရေလွှမ်းမှုခံရတဲ့ဘီးစိုးကိုဘယ်လိုမျိုးဖြေထုတ်ကောက်ကဲပြင်ဆင်နိုင်မလဲလာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးလိုသူတွေ view ကိုတယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားနိုင်ပါတယ်ဒါမှမဟုတ်မိမိတို့ရဲ့အမြင်မိမိတို့မိကွန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VUE Facebook Seminar မှာလည်းမှတ်ချက်ရေးသားထားနိုင်ပါတယ်။ VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့ email လိပ်စာက bamis@vuenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သရရှိမျိုးကိုကြည့်ကြပါလိမ့်ခင်ဗျာ။
ည9နာရီခွဲမှာထုတ်လွှင့်ပေးမယ့်ဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလူသူတွေအချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါစေရှင်။VOA ရဲ့ email လိပ်စာ bamis@voanews.com ကိုဖြစ်စေ voa@.co ကိုဖြစ်စေပို့နိုင်ပါတယ်ရှင်အခုစနေနေ့ညနေခင်းထိပ်တန်းရောက်နိုင်ငံတကာသတင်းချေချုပ်ကိုကိုရနိုင်ငံကကြေညာပေးပါဦးမယ်ရှင
် FBI ညွန်ကြားရေးမှုကိုဖြုတ်ချဖို့အတွက်သူကိုပြောတဲ့သူကအဲ့ဒီ FBI အရာရှိကိုဖြုတ်ချမှုနဲ့ပတ်သက်ပြီးတော့သူကိုစုံစမ်းစစ်ဆေးနေတာဟာမတမာတဲ့အောက်လန်းနီးတုံးတာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။ဒါပေမဲ့သမ္မတထရမ့်ရဲ့မဲဆွယ်စည်းရုံးလှုပ်ရှားမှုအဖွဲ့နဲ့ရုရှားဖြစ်နေဖြစ်နိုင်ခြေရှိတဲ့ဆက်ဆက်မှုတွေအပေါ်မှာစုံစမ်းစစ်ဆေးနေတာနဲ့ပတ်သက်ပြီးတော့သမ္မတထရမ့်ကတောက်ကြနေမှာ Twitter ကနေအခုလိုပြောလိုက်တာဖြစ်ပါတယ်။ဒါပေမဲ့သမ္မတထရမ့်အနေနဲ့အထူးစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ခန့်ထားတဲ့ Robert Mueller ကိုညွှန်ညွှန်းပြောတာလား။ဒါမှမဟုတ်ဒုတိယရှေ့နေချုပ် Rod Rosenstein ကိုပြောတာလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ American သမ္မတ Donald Trump ဟာ Deutsche Bank ကိုပေးရမယ့်ဒေါ်လာတန်း130အပါဝင် American ပြည်တွင်းနဲ့နိုင်ငံတကာကငွေထုတ်ချေးသူတွေကိုပေးစရာရှိတဲ့ကိုယ်ပိုင်အကျွေးဒေါ်လာ315တန်းထက်မနည်းရှိပါတယ်။မနေ့တောက်ကြနေ့နောက်ပိုင်းကအမေရိကန်အစိုးရကျင်းဝတ်စီစစ်တဲ့ဌာနကထုတ်ပြန်တဲ့ထဲမှာသမ္မတရဲ့ငွေကြေးဆိုင်ရာလူသိရှင်ကြားနောက်ဆုံးထုတ်ဖော်ပြသချက်ထဲမှာအဲ့လိုဖော်ပြထားတာဖြစ်ပါတယ်။အမေရိကန်ရေတပ်ဖြတ်သင်းမော်တော်စင်းနဲ့ဖိလစ်ပိုင်ကုန်တင်သင်းမော်တော်စင်းဂျပန်ကမ်းလွန်ပင်လယ်ပြင်မှာစနေနေ့အစောပိုင်းကတိုက်မိပြီးတော့အမေရိကန်ဘက်ကသင်္ဘောသား9ယောက်ပျောက်ဆုံးနေတယ်လို့အမေရိကန်ရေတပ်ကပြောလိုက်ပါတယ်။ပျောက်ဆုံးနေတဲ့သင်္ဘောသား9ယောက်ကိုအမေရိကန်ရေတပ်သင်္ဘောနဲ့ဂျပန်ကမ်းခြေဆောင်တပ်တွေကဆက်လက်ရှာဖွေနေတယ်လို့အမေရိကန်ရေတပ်သင်္ဘောရဲ့ထုတ်ပြန်တဲ့ကြေညာရေတပ်ကထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်။အမေရိကန်ကရုရှားနိုင်ငံပေါ်ဒဏ်ခတ်ပိတ်ဆို့မှုအစ်တစ်တွေချမှတ်လာဖို့စဉ်းစားလာနေတဲ့အပေါ်မှာဘယ်လိုတုံ့ပြန်မလဲဆိုတာပြောဖို့စောလုံးသင့်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်။ကမ္ဘာကျော်ရုပ်ရှင်ဇာတ်ကားကြီးနှစ်ခုပြတဲ့ Rocky နဲ့ The Karate Kid ဇာတ်ကားတွေကိုရိုက်ကူးခဲ့တဲ့ Director John Avildsen ဟာခွဲလွန်သွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ။
ဇွန်လ18ရက်စနေနေ့ညနေခင်းထိတ်တန်းရောက်နိုင်ငံတကာသတင်းချင်းချုပ်ကိုကိုရနိုင်ကြေညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရေးကအထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ရှောင်းခွန်ချမ်းဖြစ်ပါတယ်။ညနေ့ညဘက်ထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32တို့ကနေဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။သွားရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။Thank you.
This program has come to you from the Voice of America, Washington.